တရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်သင်္ကန်းစာအဖြစ်အတူယူစရာတွေရှိနေတဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြောလိုက်ပါတယ်။ဒီကနေ့ငါးနေ့မှာစတင်မဲ့တရုတ်နိုင်ငံခီးစဉ်မတိုင်မီမှာပဲတရုတ်ခေါင်းဆောင်တွေရဲ့ပြည်ပြင်ပြောင်းလဲမှုတွေမှာအားကျစရာတွေရှိနေတဲ့အကြောင်းအာဏာရပါတီထိပ်တန်းခေါင်းဆောင်တို့လည်းဖြစ်တဲ့ဦးရွှေမန်းကပြောဆိုခဲ့တာပါ။တရုတ်မြန်မာဆက်ဆံရေးအခြေအနေစိန်ခေါ်မှုတွေအကြောင်းကိုတော့ကျွမ်းကျင်သူတွေရဲ့အမြင်တွေနဲ့အတူကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံအထက်နဲ့အောက်လွှတ်တော်နေရာပေါင်းဖြစ်တဲ့ပြည်ထောင်စုလွှတ်တော်ကထာသူရဦးရွှေမန်းကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုရှေ့ဆက်တိုးမြှင့်လှုံ့ဆော်ရမှာတရုတ်နိုင်ငံဖွံ့ဖြိုးရေးအတွေ့အကြုံတွေကိုလေ့လာသင်ခန်းစာယူသွားဖို့ဆန္ဒရှိတယ်လို့တနင်္ဂနွေနေ့ကထုတ်ပြောလိုက်ပါတယ်။အေပြီလ၈ရက်နေ့ကနေ၁၂ရက်နေ့အထိ၅ရက်တာသွားမဲ့တရုတ်ခီးစဉ်မတိုင်ခင်နေ့မှာပဲအောက်လွှတ်တော်ဥက္ကဋ္ဌလည်းဖြစ်လက်ရှိအစိုးရပါတီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဦးရွှေမန်းကတရုတ်နိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုနဲ့တိုးတက်လာမှုတွေကိုလေးစားအားချမိတယ်လို့တရုတ်အစိုးရရုပ်မြင်သံကြား CCTV ကိုထုတ်ပြောလိုက်တာပါ။ဦးရှိမန်းကတရုတ်နိုင်ငံမှာပြည်ပြင်ပြောင်းလဲမှုကိုလုပ်ငန်းစဉ်တစ်ခုအဖြစ်ဇက်တိုက်လုပ်ခဲ့မှုရဲ့အရေးပါပုံကိုသင်ခန်းစာယူတင်တယ်လို့အခုလိုပြောလိုက်ပါတယ်
။ဒီနေ့တရုတ်ပြည်သူတမန်နိုင်ငံကပြည်ပြင်ပြောင်းလဲမှုကိုဆက်တိုက်ဆောင်ရွက်နေပါတယ်။အဲ့ဒါတွေဟာမြန်မာနိုင်ငံအတွက်အတူစရာတွေကြမ်းကြတော့ပြည်ပင်ပြောင်းလဲရလို့ပါတယ်ဒီနေ့တရုတ်ပြည်သူတမန်နိုင်ငံဆင်းဆက်မပြတ်ပြည်ပင်ပြောင်းလဲရမှုများဆိုင်တဲ့အတွက်တရုတ်ပြည်ကဒီလိုတိုးတက်တာ
ဦးရွှေမန်းကပဲမြန်မာနိုင်ငံမှာလည်းပြည်ပင်ပြောင်းလဲတွေကိုတိုးမြှင့်လှုပ်ဆောင်နေရမှာစီးပွားရေးဖွံ့ဖြိုးမှုရလဒ်တွေကိုလည်းပြည်သူလူထုခံစားနိုင်ဖို့လှုပ်ပေးရမယ်လို့ထောက်ပြလိုက်ပါတယ
်ပြီးခဲ့တဲ့၃နှစ်ကစပြီးတော့မြန်မာနိုင်ငံမှာပြောင်းလဲမှုများများစွာရှိပါတယ်အထူးသဖြင့်တော့နိုင်ငံရေးပြည်ပပြောင်းလဲမှုတို့ရရင်စီးပွားရေးနဲ့ပတ်သက်လို့ပြည်ပပြောင်းလဲတဲ့နေရာမှာဒီနေ့မြန်မာနိုင်ငံသားတွေဟာအကျိုးမြတ်သိပြီးတော့ရရှိလာရင်မရှိ
ဦးရွှေမန်းကဆက်ပြီးမြမစီးပွားရေးတိုးတက်ဖို့လုပ်ရမှာတရုတ်နိုင်ငံကမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံဖြစ်တာမို့တရုတ်ရဲ့အကူအညီများပဲမြမစီးပွားရေးဖွံ့ဖြိုးဖို့ခက်ခဲလိမ့်မယ်အခုသူ့ခီးစဉ်ဟာလည်းနှစ်နိုင်ငံချစ်ချည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ကြိုးပမ်းဖို့ဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။အမေရိကန်နိုင်ငံ Harvard တက္ကသိုလ်ရဲ့ကနေဒီအစိုးရပညာဌာနကအရှိတောင်အရှဆိုင်ရာအကြီးတန်းအကြံပေး Thomas Fellerley ကလည်းမြန်မာအနေနဲ့တရုတ်စီကလိလနိုင်စရာတွေအများကြီးရှိနေတယ်။ဘာလို့လဲဆိုတော့တရုတ်ကတကယ်ကိုထူးထူးခြားခြားတိုးတက်သွားခဲ့တာဖြစ်တယ်။ဒီနေရာမှာတရုတ်နဲ့ဆက်ဆံရေးကောင်းဖို့ကလည်းအရေးကြီးတယ်လို့ဆိုလိုက်ပါတယ်။မြန်မာအနေနဲ့တရုတ်စီကသင်္ကန်းစာယူနိုင်တဲ့အထက်မှာပထမဆုံးအရေးကြီးတာကတော့ဖွံ့ဖြိုးရေးမဟာဗျူဟာမှာလျှက်စစ်မီတစ်ဖြည်းဖြည်းတိုးရလာရေးထည့်သွင်းပြီးဖြစ်အောင်လုပ်ဖို့လိုတယ်လို့မစ္စတာဘယ်လေလီကထောက်ပြလိုက်ပါတယ
် China decided that it's going to have 10% growth for 30 years okay to have 10% growth for 30 years
ဒီနိုင်ငံကစီးပွားရေးတိုးတက်မှုနှုန်းတစ်နှစ်ကို10ရာခိုင်နှုန်းနဲ့နှစ်ပေါင်း30ဇက်တိုက်တိုးတက်အောင်လုပ်မယ်လို့ဆုံးဖြတ်ခဲ့ပါတယ်ခုလိုနှစ်ပေါင်း30ဇက်တိုက်10ရာခိုင်နှုန်းတိုးတက်ဖို့ဆိုရင်လက်စင်မီကနှစ်စဉ်20ရာခိုင်နှုန်းတိုးတက်အောင်ပြင်ဆင်ထားဖို့လိုပါတယ်ဒီတော့ပထမဆုံးမြန်မာနိုင်ငံဘက်ကသင်ငန်းစာယူပြီးလိုက်လုပ်တင်တာကတော့လက်စင်မီတိုးရအောင်ဘယ်လိုပြင်ဆင်မလဲဆိုတာပါ
မစ္စတာဘယ်လလီကပဲမြန်မာအနေနဲ့တရုတ်ဆိုးရလို့ဖွံ့ဖြိုးရေးအတွက်အထောက်အကူဖြစ်စေတဲ့အုပ်ချုပ်မှုဆိုင်ရာတိုးတက်မှုရှိလာဖို့ကိုကြိုးပမ်းတင်တယ်ဒီနေရာမှာတာဝန်ယူတာဝန်ခံမှုကအရေးကြီးတယ်ကမ္ဘာပံအစီရင်ခံစာအရတရုတ်ကတပါတီအုပ်ချုပ်မှုဖြစ်ပေမဲ့အုပ်ချုပ်မှုကောင်းမွန်မှုအဆင့်မှာအဆင့်250အထိမြင့်မားနေချိန်မှာမြန်မာနိုင်ငံကတော့အဆင့်50နားမှာပဲရှိသေးတယ်လို့ထောက်ပြလိုက်ပါတယ်။ဒါအပြင်အခုဥရွှေမန်းရဲ့တရုတ်နိုင်ငံခီးစဉ်မှာလည်းနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့မှာမြစ်ဆုံဆယ်ကိုမြန်မာဘက်ကရွှေ့ဆိုင်းခဲ့မှုကြောင့်ကတိကောင်းဖြစ်နိုင်ပါသလားလို့မေးရမှာ
The dam on hold is an important political decision that was made by
You got a Solomon who signed to like that ကမြန်မာသမ္မတကချမှတ်ခဲ့တဲ့အရေးပါတဲ့နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်ပါဒီဆုံးဖြတ်ချက်ကြောင့်ဥရွှေမန်းရဲ့အခုခီးစဉ်မှာပိုအားကောင်းပါတယ်ဘာကြောင့်လဲဆိုတော့အရင်လိုစဉ်းစားချက်မျိုးနဲ့မလုပ်နိုင်တော့ပါဘူးရှင်မာကမြန်မာတရုတ်တရုတ်နိုင်ငံအတွက်ပါအကျိုးရှိတာမျိုးပြောင်းလုပ်သွားမယ်လို့ပြောဖို့လဲအားဖို့ရှိသွားလို့ပ
ါအင်ကာနေမှာတရုတ်ပြည်ကိုရောက်မဲ့ဥရွှေမန်းအနေနဲ့လည်းမြန်မာနိုင်ငံအတွင်းပြည်ပြောင်းလဲတွေကြောင့်တရုတ်နိုင်ငံနဲ့ဆက်ဆံရေးမထိခိုက်စေရဘူးလို့ကတိပေးခဲ့ပါသေးတယ်ခင်ဗျ